ရန်ကုန်ကဂျပန်အလွတ်သတင်းတောက်ကီတာဆူမီယူကီကိုအာနာပိုင်တွေကဧပြီလ18ရက်တနင်္လာနေ့ညပိုင်းမှာဖမ်းသွားတယ်လို့မျက်မြင်သက်သေတွေပြောကြားချက်ကိုကိုးကားပြီးဂျပန် NHK သတင်းကအကြေညာပါတယ်
Witnesses in Myanmar say Japanese journalist Kitazumi Yuki was taken into custody by
Japan သတင်းတောက် Kitazumi Yuki ကိုရန်ကုန်သူ့နေအိမ်ကနေတနင်္လာနေ့ညပိုင်းမှာလုံခြုံရေးတပ်တွေကဖမ်းဆီးသွားတယ်လို့မျက်မြင်သက်သေတွေကပြောကြောင်းNHK နိုင်ငံတကာအစီအစဉ်ကနေကြေညာသွားတာပါမြန်မာနိုင်ငံဆိုင်ရာဂျပန်တန်ယုံကသူနဲ့အဆက်အသွယ်မရဘဲဖြစ်နေပြီးအခုသူဘယ်မှာရောက်နေလဲဆိုတာကိုသိရဖို့အတွက်စ조사နေတယ်လို့လည်းပြောပါတယ်သူဟာမြန်မာနိုင်ငံထဲမှာဒီမိုကရေစီရေးဆန္ဒပြပွဲတရင်တွေယူနေတော့ February 26ရက်မနေ့ပိုင်းမှာတချိန်ဖမ်းခံရတာဖြစ်ပြီးနေရင်းချင်းပဲပြန်လွတ်လာသူဖြစ်ပါတယ်ရန်ကုန်ခြေဆိုင်မီဒီယာထုတ်လို့ရေးကုမ္ပဏီလုပ်ငန်းလုပ်ကိုင်းနေတဲ့ကီတဆူမီဟာအရင်ကNikkei Business Daily သတင်းစာသတင်းတောက်ဖြစ်လောက်ကန်ခဲ့ဘူးသူဖြစ်ပါတယ်။ February 1ရက်စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းပထမဆုံးအဖမ်းခံတဲ့နိုင်ငံခြားသတင်းတောက်တယောက်လည်းဖြစ်ပါတယ်။ Kitazumi ရဲ့ Media Company ကသတင်းနဲ့ရုပ်ရှင်နမူနာဗီဒီယိုတွေကိုထုတ်လုပ်တဲ့ကုမ္ပဏီပါ။သတင်းတောက်တွေကိုလွတ်လပ်စွာပြောဆိုခွင့်အတွက်လေ့ကျင့်သင်ကြားပေးတဲ့ကုမ္ပဏီဖြစ်တယ်လို့လည်းကုမ္ပဏီ website မှာရေးသားထားပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့တဲ့ February 1ကစပြီးအဖမ်းခံရတဲ့သတင်းတောက်80တယောက်ရှိပြီဖြစ်ပြီးဒီထဲကထက်ဝက်ကျော်ဟာဂုတိအဖမ်းခံနေရဆဲပဲလို့ကုလသမဂ္ဂကဧပြီလ15ရက်ဂျက်ဒဘရီနေ့မှာသတင်းထုတ်ပြန်ထားပါတယ်